စကိုင်းတိုင်းဘူးလင်နယ်ထဲမှာစစ်တပ်ဘက်ကနယ်မြေရှင်းလင်းရေးလုပ်နေပြီးကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ရေးတင်မာနေပါတယ်။ရဲသားတွေတပ်ဖြတ်ခံရတာတွေရှိသလိုဖမ်းဆီးခံရတာတွေလည်းရှိတယ်လို့စစ်ဘေးရှောင်ကူညီသူတွေကပြောပါတယ်။ဘူးလင်နယ်ကအခြေအနေတွေကိုနန်းလောင်ကပြောပြပါပါ
စစ်တပ်စစ်ကြောင်းကြားဖြတ်တိုက်ခိုက်ခံရတဲ့အတွက်စကိုင်းတိုင်းပုဒလင်မြို့နယ်တွေကကျင်းရွာရဖက်ကိုစစ်တပ်ဖက်ကတကြော့ပြန်နေမြင်ရှင်းလင်းရေးတွေလုပ်နေတာလို့ကာကွယ်ရေးတပ်ဖွဲ့ရဖက်ကပြောပါတယ်။စက်တင်ဘာ၄ရက်ကအနောက်မြောက်တိုင်းစစ်သနာချုပ်ကနေထွက်လာခဲ့တဲ့စစ်တပ်စစ်ကြောင်းကိုကာကွယ်ရေးတပ်ဖွဲ့ရဖက်ကလက်နက်ကြီးတွေအပြင်ဒရုန်းတွေနဲ့တိုက်ခိုက်တာရှိခဲ့ပေမဲ့လက်ရှိအချိန်ထိနှစ်ဖက်တိုက်ပွဲဖြစ်တာမရှိသေးဘူးလို့လည်းဆိုပါတယ်။ပုတ်တလင်စီရဲ့အခြေအနေနဲ့ပတ်သက်လို့မုံရွာခရိုင်တပ်ရင်း20 BOB ရဲ့ပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ်
။မုံရွာကနာမခနဲ့ပြောလာတာပေါ့။ကန်ဆွေရင်တော့ပြီးကျွန်တော်ယုံလေးကုန်းရွာတက်ပေါ့။ယုံလေးကုန်းရွာတက်ပေါ့။ယုံလေးကုန်းရွာတက်မှာပညာအိတ်ပြီးတော့သူတို့နောက်ထပ်တိတ်ရွာပေါ့။အခုတော့ကိုကိုစီကိုရောက်နောက်တိတ်ရော်တော့ပေါ့။တိရော်တော့လည်းဝင်သွားတယ်။အခုချိန်ထိတော့ကျွန်တော်တို့ဟိုပါပေါ့။ဖိကိမှုတော့မရှိသေးဘူးပေါ့။ကျွန်တော်တို့လက်နက်ကြီးငင်းပေါ့ဘယ်နဲ့ကြီးကိုတုံးလို့နေမှာကျွန်တော်တို့စောင့်ပြီးတော့ဟိုပါပေါ့တက်နိုင်တဲ့လောက်လုပ်နေရပေါ့ဟုတ
်စစ်တပ်စစ်ကြောင်းဟာပုဒ်တလင်မြို့ကိုဦးတည်နေပြီးတော့မြေပြင်ကစစ်ကြောင်းအပြင်ဝေဟင်ကနေရဟတ်ရင်တွေနဲ့လမ်းကြောင်းရှင်ပြစ်ခတ်တာတွေရှိနေတယ်လို့လည်းကကိုရီတပ်ဖွဲ့တွေကပြောပါတယ်စစ်တပ်စစ်ကြောင်းဖျက်ဆီးခဲ့တဲ့ခြေရွာတွေမှာအရက်သားနှုတ်တက်ဖြတ်ခံရပြီး20ထက်မနည်းလဲဖမ်းဆီးခံရတယ်လို့စစ်ဘေးရှောင်ကူညီပေးနေသူတို့ကအခုလိုပြောပါတယ်
တပည့်ရောင်ရှင်ကတော့တို့ကိုတိုင်ဝတ်ဖြစ်သွားတဲ့ရွာတော့လက်ရှိချိန်ကြီးရှောင်နေတော့မယ်။အမဒီအခုထိုးလာတဲ့စစ်ကြောင်းမှာဟိုပန်းခံရတဲ့ပြည်သူရှိတယ်။စစ်တပ်ခံရတဲ့ပြည်သူ၂ယောက်ရှိတယ်။ဖမ်းဆီးခံစစ်ကြောင်းမှာဖမ်းဆီးခံရတဲ့ပြည်သူက25ယောက်ဝန်းကျင်ရှိတယ်ပေါ့နော်။မိကြီးအများစုပါတယ်လို့ပြောရတယ်။သူကရုံလေးကုန်းကအများဆုံးပါတယ်လို့ကြားရတယ်။သူကရွာထဲကိုပြည့်ဝဝင်ရဆိုတော့အလိုဖမ်းခံရတာပေါ့။ဖမ်းခံရတဲ့မိတဲ့တပ်ခွန်ကပေါ့။
စက်တင်ဘာ30ရက်ကကုရော်ကျေးရွာကိုစစ်ကူသွားတဲ့စစ်တပ်စစ်ကြောင်းကုရော်ကနေပုဒ်တလင်ကိုအပြန်စီပါနဲ့ရွာရှိကျေးရွာနီးမှာကာကွယ်ရေးတပ်ဖွဲ့တွေကကြားဖြတ်တိုက်ခိုက်တာပါကြားဖြတ်တိုက်ခိုက်ခံရတာကြောင့်စစ်တပ်ဖက်က39ယောက်တိဆုံးခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောဆိုသလို48ယောက်စစ်တပ်မှအဖြစ်ဖမ်းဆီးခံခဲ့ရတယ်လို့ဆိုပေမဲ့ဒီတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဖက်ကတင်ထုတ်ပြန်တာတော့မရှိသေးပါဘူးအားတရားနေပါစစ်တပ်စစ်ကြောင်းကြားပြတ်တက်ခိုက်ခံရတဲ့အတွက်ဖူးတလီနယ်တဲကခြေရွာတွေကိုလေကြောင်းကဘုံကျဲတက်ခိုက်ခဲ့တာတွေရှိခဲ့ပြီးတဲ့နောက်အခုလိုတကြော့ပြန်နေမြင်ရှင်းလင်းရေးတွေလုပ်နေတာလည်းဖြစ်ပါတယ်စစ်တပ်ဖက်ကတကြော့ပြန်နေမြင်ရှင်းလင်းရေးတွေဆောင်ရနေတဲ့အတွက်အရင်တိုက်ပွဲဖြစ်ခဲ့တဲ့အနီးကခြေရွာတွေအပြင်စစ်တပ်စစ်ကြောင်းထိုးတဲ့လမ်းတစ်လျှောက်ခြေရွာတွေကဒေသခံတွေပါစစ်ဘေးရှောင်နေရပြီးတော့စစ်ဘေးရှောင်လူဦးရေတပေါင်းကျော်လောက်အကူအညီတွေလိုအပ်နေတယ်လို့လည်းဆိုပါတယ်